ဒီနေ့ကျွန်တော်ပြောချင်တာကတော့ရှစ်လေးလုံးចောင်းသားកောင်းဆောင်တဦးဖြစ်သူကိုထဲကျွယ်တယောက်အမေရိကန်ပြည်တော်စုကိုလာရောက်ပြီးလူထုပြိတ္တနဲ့တွေ့ဆုံဆွေးနွေးသွားတဲ့အကြောင်းဖြစ်ပါတယ်တွေ့ဆုံဆွေးနွေးပွဲကိုနယူးယောက်မှာရောက်ရှိနေထိုင်တဲ့ចောင်းသားកောင်းဆောင်တဦးဖြစ်သူကိုနေတင်မြင့်ကဥဆောင်စီစဉ်ပါတယ်ကျွန်တော်ကလူကြီးတယောက်အနေနဲ့အဖွင့်အမားစကားပြောခွင့်ကျုံပါတယ်ခင်ဗျာကိုထဲကျွယ်ဟာမြဲပြုံးချုံနေပြီးရီမွန်ရင်ကျေးတဲ့လူငယ်တူဖြစ်ပါတယ်စကားပြောတာလည်းချိုသားပြောပြောင်းပါတယ်သူဟာရန်ကုန်စမ်းကြောင်းအထက်ကတက်ကကျောင်းသားဟောင်းတူဖြစ်တယ်ဆိုတာလည်းသိရတော့ကျွန်တော်ပြုံးမိပါတယ်ကျွန်တော်ကလည်းစမ်းကြောင်းအထက်ကတက်ကကျောင်းဆရာဟောင်းတူပဲကိုမကြသေးခင်ကလည်းစမ်းကြောင်းအထက်ကတက်ကျောင်းသားဟောင်းတူဖြစ်သူကိုလှမောင်ရွှေလည်းတမတအကြံပွေးအဖွဲ့ဝန်ကြီးများနဲ့အတူရောက်လာခဲ့ပါသေးတယ်ကျွန်တော်ပြုံးမိတာကစမ်းကြောင်းအထက်ကတက်ခေါ်တဲ့ကျန်တော်နာကကျောင်းကကျောင်းဆရာတယောက်နဲ့ကျောင်းသားနှစ်ယောက်တို့အမေရိကန်ပြည်တော်စုမှာကြံကြံဖန်ဖန်ဆုံမိကြပုံကိုတွေးမိလိုက်လို့ဖြစ်ပါတယ်။ဒီကျောင်းသားနှစ်ဦးဟာတကြောင်းတည်းကဖြစ်ပေမဲ့တစ်ဖက်တစ်လမ်းစီဖြစ်နေကြပါတယ်။ကြပြားဆန်းဆန်းပြောရရင်တယောက်ကထောင်ချတဲ့ပဲနဲ့တယောက်ကထောင်ကျတဲ့ပဲလို့ပြောရမှာပါ။ဒါပေမဲ့ခုတော့ထောင်လွတ်တဲ့ပဲနဲ့ထောင်လွတ်တဲ့ပဲလို့ပြောရင်လည်းရနေပါပြီလေ။ကိုလာမောင်ရွှေကတော့အိမ်ကိုအလဲလာသွားလို့ရှေးဟောင်းတော်ပြစ်တီပြောခွင့်ကြုံလိုက်ရပါတယ်။ကိုထွေးကျော်ကတော့ခဏပဲတွေ့ကြုံရလိုက်ပါတယ်။ဤအောင်မျိုးပမာလူတို့ကိုသူပြောခဲ့တာတွေကတော့တခြားမျိုးတွေမှပြောခဲ့တာတွေနဲ့အတူတူပဲလို့ထင်ပါတယ်။အထူးသဖြင့်သူပြောသွားတာကပမာပြည်ကြီးငင်းငန်းပါရဝါပြောအောင်ပမာပြည်သူလူထုတွေညီညီငွတ်ညွတ်နဲ့ဝိုင်းဝန်းဆောင်ရွက်ကြဖို့ရဲ့တိုင်းရင်သားအလုံးညီညွတ်ကြဖို့လိုအပ်ကြောင်းရဲ့ဖြစ်ပါတယ်။အမျိုးသားပြန်လဲတင့်မြန်ရေးအတွက်လည်းတင်မုန်းချေရေးကိုပြောဆိုသွားတမ်းကြားလိုက်ရပါတယ်။တမုန်ချေရဆိုတာအမတန်မြင့်မြတ်ကြီးကြီးတဲ့ကိစ္စပါတကယ်လေရှစ်လေးလုံးကျောင်းသားခေါင်းဆောင်တွေကတင်ပုန်ချေရအမှုရာအပြောဆိုတွေကိုပြောဆိုနေပါတယ်တခြားရှစ်လေးလုံးကျောင်းသားခေါင်းဆောင်တွေလည်းကဘာလှည့်ပြီးပြောဆိုနေကြတာကိုဝန်တားရပါတယ်သူတို့တို့တွေဟာထောင်းအချိန်ချင်းကြားပြီးတော့ထောင်းဆိုတဲ့ဘဝတက္ကသိုလ်ကြီးကနိုင်ငံရင်းတည်နှံတွေကိုပို့ချပေးလိုက်လို့အထူးရင့်ကျက်နေကြပုံလည်းရပါတယ်တစ်ဖက်ကထောင်းချသူထောင်းလှုပ်သူတွေကလည်းနှစ်ပေါင်းများစွာသူတို့ခိနစ်ခဲ့တာတွေဟာလွန်နေဆိုတာသိကြမှာပါသူတို့ရေးတဲ့အခြေခံဥပဒေကိုကြည့်ရင်ဘုံချုပ်တွေစိတ်မတုံတာကိုတွေ့ရပါမယ်ဒါပေမဲ့တန်ဝေကတော့ရဖို့မပေါ်သေးပါဘူးအခြေခံဥပဒေမဲမှာကိုပဲအချိန်မရွေးနောက်တစ်ဖန်ပြန်ပြီးစစ်တပ်ကအာဏာသိမ်းနိုင်တယ်လို့တရားဝင်ဖြစ်အောင်ရေးထားလေသမ္မတကြီးကို BBC သတင်းတောက်တဦးကအတိတ်ကအမှားတွေကိုဝန်ခံတောင်းမှမလားလို့မေးတော့ရှင်းရှင်းပဲဖြေတယ်ကိုယ်လူကလုကြတာပဲလေတဲ့ဒီလိုပေါ့လေသူတို့စစ်သားဆိုတာပြောရင်လည်းတဲ့တယ်ပဲပြည်ရင်လည်းတဲ့တယ်ပဲပြောအပ်ရှိပြီလားပေါ့ဘူဂျုတ်တေဦးကတော့သူတာဝန်ယူခဲ့တဲ့အချိန်တွေမှာမှားယွင်းခဲ့တဲ့လောက်ရတဲ့ကိုဖွင့်ဟဝန်ခံတောင်းပန်သွားခဲ့ပြီပါပြီခွန်လွတာတောင်းပန်နာတင်ပုံးချီတာတွေဟာလူရင်ကြီးအလုပ်တွေပါပဲနှစ်ဦးနှစ်ဖက်သဘောထားကြည့်ကြရင်ကောင်းတာပါပဲတူတယောက်တစ်ဖွဲ့တစ်ပါတီကပဲတင်မုန်းချေပြီးတချို့ကတော့ကဘာမကြေဘူးလို့ပြောတော့ဆိုတာလဲကြားရပါတယ်တင်မုန်းချေခွင့်ဟာလူတိုင်းမှာရှိတယ်လို့ကဘာမကြေခွင့်ဟာလည်းလူတိုင်းမှာရှိပါတယ်ကဖတ်သမိုင်းနဲ့ဗမာသမိုင်းမှာစစ်အာဏာရှင်အစိုးရရဲ့ရက်စက်မှုဟာအရှိတိုင်းမှတ်တမ်းတင်ကြားရမှာပါပဲအမဲခွက်ဟာတော့အဖြူခွက်မဖြစ်နိုင်ပါဘူးဘာပဲဖြစ်ဖြစ်ရင်ရင်ကျေးကျေးနဲ့လူကြီးပြောပြောရရင်တော့တင်မုန်းချေခြင်းကျေးမှုထွန်းကားသလိုတစ်ဖက်ကလည်းဝန်ခံတောင်းပန်တဲ့ယဉ်ကျေးမှုထွန်းကားပါစေတည်းလို့ဆုတောင်းရပါတယ်ခင်ဗျာကျွန်တော်မောင်သွားကြီးပါ